တော်တော်ရှင်ရှင်ခုထမတော်အားလုံးဆောင်စားနေကြတဲ့အင်္ဂါနေ့ညတိုင်းလေးလိုက်စီစဉ်လှည့်ရောက်ပါပြီ။ကိုစုံဝင်းနိုင်ရဲ့အစီအစဉ်ထုတ်လုပ်ရမှုကိုညောင်းရအောင်လို့တင်ဆက်ထားတဲ့တိုင်းလေးလိုက်စီစဉ်ကိုနားဆင်ကြအောင်ပါရှင
်။ညီမကနော်ဒီတိုင်းရဲ့လေးလိုက်အစီအစဉ်ကဆိုပါလေ။ကျွန်တော်ဒီနေ့ဆင်းနေကြမယ့်အကြောင်းအရာကတော့မကြသေးခင်ရပိုင်းတွင်ကပဲတက္ကသိုလ်ဝင်ခွင့်ဆယ်တန်းဆာမိုဝဲအောင်စင်းနေထပ်သွားတဲ့ကိစ္စဖြစ်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကဒီတက္ကသိုလ်ဝင်ခွင့်ဆာမိုဝဲတွေဟာနှစ်စဉ်ကျွန်တော်တို့30ရာခိုင်နှုန်းတာတာမှာပဲပုံမှန်အောင်လာခဲ့ကြတာမှာဒီနေ့ဟာဆိုလို့ရှိရင်တော့မနစ်ကတည်းကဆိုင်ရင်တောင်နည်းနည်းရာအောင်တဲ့ရာခိုင်နှုန်းကနည်းနည်းထပ်ကျသွားတယ်လို့သိရပါတယ်။ဆိုတော့မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုပြည်ပြင်ပြောင်းလဲဖို့ဆိုပြီးတော့လက်ရှိအစိုးရကဥဆောင်လုပ်ကိုင်နေတဲ့အခြေအနေဟာကိုယ်တည်းတော့တည်တာတဲ့တိုးတက်ပြောင်းလဲမှုမရှိသေးဘူးဆိုတဲ့သဘောလား။ဘာကြောင့်ចောင်းသားတွေအောင်နဲ့ရခိုင်နှုန်းကကျသွားရတယ်လဲဆိုတာကိုစဉ်းစားမှဖြစ်ပါတယ်။ကျွန်တော်တို့အဓိကစဉ်းစားနေတာကတော့ဒီပညာရေးစနစ်ကျဆင်းသွားတာဟာကျဆင်းသွားတယ်ဆိုပေမဲ့လည်းဒီ80ရခိုင်နှုန်းတော့လူငယ်တွေရဲ့ပညာရေးစနစ်ကိုဘယ်လိုစဉ်းစားကြမလဲ။သူတို့ရဲ့အနာဂတ်ကိုဘယ်လိုလုပ်ကြမလဲဆိုတာကိုလည်းကျွန်တော်တို့ထပ်တင်းစဉ်းစားမှဖြစ်ပါတယ်။ဒီကနေ့အဓိကစဉ်းစားဖို့ကျွန်တော်တို့ဖိတ်ခေါ်ထားတဲ့သူကတော့ NNER ပညာရေးကွန်ရက်အဖွဲ့ကနေတော်တူတူမှာဖြစ်ပါတယ်တော်တူတူမှာလေလိုက်မှာရှိပါလားခင်ဗျာတော်တူတူမှာရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါရဲ့ရှင်
ဟုတ်ကဲ့ကျွန်တော်တို့ကျန်တဲ့သူတွေကိုလည်းကျွန်တော်တို့ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့ပညာရှင်တွေလည်းရှိပါတယ်ကျွန်တော်သမဂ္ဂလူတွေလည်းကျွန်တော်တို့ဖိတ်ခေါ်ဖို့ကြိုးစားနေပါတယ်လက်ရှိအချိန်ကတော့ကျွန်တော်တို့မြန်မာနိုင်ငံကိုဖုန်းနဲ့ခေါ်ရတာအမတန်ခက်ခဲနေတဲ့အတွက်ကျွန်တော်တို့ပရိုဂျူဆာနေပြီးတော့ဆက်သွယ်နိုင်ဖို့ကြိုးစားနေသေးဖြစ်ပါတယ်အမလောလောဆယ်မှာတော့ကျွန်တော်တို့ဒီစတူဒီယိုကနေမှလည်းကျွန်တော်တို့ရှိကအခုပြီးတော့ဆွေးနွေးပေးဖို့ရောက်နေတယ်ကျွန်တော်တို့ editor ဦးကျော်သောသားလည်းရှိနေပါတယ်အခုလောလောဆယ်တော့ကျွန်တော်တို့ဆွေးနွေးပွဲမစခင်မှာ email နဲ့ဆွေးနွေးထားတဲ့ဟာလေးကိုအရင်ဖတ်ပြပေးပါလားမအီတန်စင
်ဟုတ်ကဲ့ရှင်သူကရေးထားတော့မင်္ဂလာပါဗီဒီယိုရေးကျွန်တော်ကတော့ချိုးဝင်းထအောင်ပါမြန်မာနိုင်ငံရဲ့ပညာရေးစနစ်ကတုံးစားလို့မရအောင်အနေခံထားရတာကြားပါပြီမြန်မာပညာရေးကစစ်ဆိုးရမအုပ်ချုပ်မီခေတ်တုန်းကပညာရေးနဲ့စစ်ဆိုးရလက်ထက်ပညာရေးကအတော်လေးကွာခြားပါတယ်ခိုးလုံးကပညာရေးဆိုရင်ဆယ်တန်းအောင်လည်းမဟုတ်ဘူးရှစ်တန်းကူတန်းအောင်ထားရင်ကိုပဲကဘာနဲ့ရေလောင်တိုင်းတာပါရဲ့အခုခေတ်ပညာရေးချင်းကတော့သိကြတဲ့အတိုင်းပါဆယ်တန်းအောင်ရင်သာမကတက်ကလို့ဖွဲရပြီးတဲ့သူတွေတောင်မှဘယ်နေရာမှာတုံးစားလို့မရပါဘူးရှင်းရှင်းပြောရရင်သူများနိုင်ငံသွားပြီးတော့အလုပ်လုပ်ရင်တောင်မှအောက်ခြေသိမ်းအဆင့်နဲ့ရှိပါရဲ့ဖွဲရပြီးတာသူတယောက်ကကိုယ်နိုင်ငံအတွင်းအလုပ်လုပ်ချင်တောင်မှအဲ့ဒီဘွဲလက်မှတ်နဲ့ဘာမှလုပ်မရပါဘူးသက်ဆိုင်ရာ certificate တွေကိုအပြင်ကျောင်းတွေမှာထပ်တက်ရပါတယ်ခိုးတော့ကလို့ကဘာနဲ့ရေမောင်တမ်းဖို့ဆိုတာဝေးရောပေါ့ဗျာ။ဒါကြောင့်အခုမှစတင်ပြီးတော့ပညာရေးစနစ်ပြောင်းလဲနေချိန်မှာချက်ချင်းဆိုတော့တိုးတက်လာနိုင်မယ်မထင်သေးပါဘူး။ဒါလို့လဲဆိုတော့အခုဖြေဆိုခဲ့တဲ့စေတန်းကျောင်းသူကျောင်းသားတွေဟာဟိုရင်အဟိုရင်စနစ်ရဲ့ကျောင်းသားကျောင်းသူတွေဖြစ်နေလို့ပါပဲ။ဒါနဲ့အရင်စနစ်တွေကိုပြုပြင်တဲ့ကျောင်းသားတင်တာတွေကိုအငယ်တန်းကနေအထက်တန်းအထိနီးစနစ်မှန်မှန်လမ်းမှန်မှန်နဲ့အင်အားအပြည့်အစုံသာဆက်လက်လုပ်ဆောင်သွားမယ်ဆိုရင်တော့မြမပညာရေးကတိုးတက်ကျောင်းလဲလာမယ်လို့ယုံကြည်ပါတယ်ဆိုပြီးတော့သူကရေးသားထားပါပါ
။ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်။မိုက်တန်စီဆိုတော့အခုကျွန်တော်မဒေါက်တူတူမကိုကျွန်တော်လေလိုက်မော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဒေါက်တူတူမကြီးဆိုတော့ကျွန်တော်တို့ဒီနိုင်စနစ်ကသွားသွားကျွန်တော်ပြောခဲ့သလိုပေါ့နော်30ရာခိုင်နှုန်းတာတာဝန်းကျင်မှာနှစ်စဉ်အောင်လာတဲ့ဖြန်းများရှိနေတော့ဒီတန်းနဲ့80ရာခိုင်နှုန်းနီးပါးသောကျောင်းသားတွေအနာဂတ်ကိုဘယ်လိုလုပ်ကြမလဲပေါ့ဒီစနစ်ကြီးဟာဟိုအယူသကောင်းမွန်တဲ့ပညာရေးကိုပေးနိုင်သလားဆိုတာကိုမတူတူမအရင်ပထမဆုံးဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဟုတ်ခဏကဒီဟိုမေးသွားတယ်လေကိုဖြိုးဝင်းထက်အောင်တော့သူလဲလေဟိုဒီပညာရေးကိုသူတုံးသက်သွားတဲ့ခါမှာအမဆယ်တန်းကိုဒီတက်သူတုံးသက်တဲ့ချိန်မှာဥပဟိုကျွန်တော်တို့ပြောနေတဲ့ဒီကြဆုံးသွားတဲ့ဗာလေကြသွားတဲ့80ရာခိုင်နှုန်းကြီးပြီးအောင်သွားတဲ့30ရာခိုင်နှုန်းကလေအရင်တွေးရှိတဲ့ပညာရေးကိုမရပဲနဲ့ပေါ့နော်ဒီခဏတော့လေဟိုလက်မှတ်ပဲရှိပြီးတော့ဒီအဲ့ကမ်းမတရားလည်းဘာမှတုံးစားမရပဲလေပေါ့နော်ဖြတ်ပြီးတော့ဒီလိုအပ်တဲ့သင်တန်းတွေဖြတ်ပြီးတော့ပဲဟိုဟိုအာမခံတဲ့ရှိတဲ့အလုပ်တွေရဖို့ပဲလုပ်နေရဆိုအဲ့တော့နှစ်ခုမမြင်နဲ့သူပြောတဲ့ပုံမှာပဲကျွန်မအရင်စစီးပြီးသလားပေါ့နော
်ဟုတ်ကဲ့
အဲ့တော့သူကကျတော့တဲ့80ရာခိုင်နှုန်းကကျတော့အများစုဖြစ်နေတယ်ပေါ့နော်အဲ့တော့အောင်သွားတဲ့အနည်းစုက30ရာခိုင်အောင်သွားတဲ့ဟာအနည်းစုအဲ့တော့အနည်းစုကလည်းအရင်သိရှိတဲ့ပညာရေးကိုမရဘူးသူအဲ့ကျရှုံးသွားတဲ့သူတွေကလည်းဟိုညနာဟိုပညာရေးနဲ့အခွင့်အလမ်းထပ်ပြီးညနာရဲ့အခါကြီးဖြစ်နေတယ်သူကျွန်တော်တို့အလိုလိုညီလို့ရတယ်ပေါ့နော်အဲ့ကျွန်တော်တို့အဲ့ဆယ်တန်းဆောင်ဝင်နဲ့ပတ်သက်ရင်တော့အောင်စင်းဆောင်လာတိုင်းလည်းကျွန်တော်တို့အများရန်ပြောနေကြစကားရှိပါတယ်ဘာလို့လဲဆိုတော့နှစ်တိုင်း နှစ်တိုင်းပေါ့နော်ဒီနှစ်ဆိုရင်တော့မနည်းနည်းအောင်ကျသွားရပေါ့နော်မနည်းဆက်တဲ့ဆိုင် 1% လောက်သာဟိုကောင်းချက်ကြတိုင်းလုံးကျရပေါ့နော်အဲ့ဒါကလည်းကျွန်တော်တို့ average ပေါ့နော်ဟိုပြန်ပြန်ကိုကြီးလိုက်လို့ရှိရင်တော့နည်းနည်းနှစ်တိုင်း10ယောက်ကြီးလို့ရှိရင်3ယောက်ပဲအောင်3ယောက်ကျတရားရှိ30အောင်နဲ့80လေးဟုတ်80ကျတယ်ဒါပေမဲ့ကျွန်မနားလည်တာဥပမာထားပါတော့ဒီကျောင်းသားကြီးရဲ့စာမေးပွဲရလက်ဒီနှစ်မှာအရလက်မကောင်းဘူးရလက်ကမကြတဲ့သူကများတယ်အောင်တဲ့သူကလည်းဆိုနောက်နှစ်မှာအောင်တဲ့ရာခိုင်နှုန်းကောင်းဖို့အတွက်လုပ်ဖို့ပါပေါ့နော်ဟိုရှိလားဆိုတော့လေနှစ်တိုင်းပဲအခုဒီနှစ်တော်တော်များများကနှစ်တော်တော်များများလို့ဆိုလို့ရှိရင်ကျွန်တော်အတိအကျပြောရမယ်ဆိုလို့ရှိရင်အခုတရားရေးဝန်ကြီးဌာနကဒီထုတ်ပြန်တဲ့ကြေညာချက်မှာကကျွန်တော်2012ကနေစပြီးတော့ကျွန်တော်2019ပေါ့နော်2019ကနေ2019ဆိုကျွန်တော်တို့ဒီ6နှစ်ပေါ့နော်အခု2018ပါဆိုတဲ့6နှစ်လုံးမှာတော့အဲ30ဦးရေညာနိုင်လုံးပဲဖြစ်နေတဲ့ဆာကြတော့ကျွန်တော်တို့ဒီအောင်ချက်က30ရာပဲအောင်မယ်ဆိုလို့ရှိရင်ကကြာနေတဲ့ဟာကတနည်းနဲ့တနည်းပြန်ပြီးတော့အောင်ချက်ညာနိုင်လုံးကမကောင်းဘူးနဲ့ဒီနားမှာပဲဒီ30ရာခိုင်နှုန်းမှာပဲဒီအောင်ချက်ညာနိုင်လုံးရှိနေတယ်ဆိုတော့ဒါကိုကြည့်ခြင်းအဖြစ်ပညာရေးကဟိုပါပေါ့နော်ဒီ70ပုံမှာပဲချင်းချင်းနေနေတယ်နော်ဒီပညာရေးကတော်တော်လေးနေဖို့ထုတ်ဆိုချင်တယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒီလိုဒီလိုမျိုးအောင်ချက်ပြီးဆက်လောက်ကြနေတာကိုဒီအောင်ဒီအောင်ချက်လုံးလေးမြင့်အောင်တော့မလုံးနိုင်ပါဘူးလက်လက်တလို့ချီနေလို့ကျွန်တော်တို့ပြောမှဆိုပေါ့နော်ဒါကတော်တော်လေးအဲတတိယကျွန်တော်တို့ပေါ့နော်ဟိုနေဖို့ထုတ်ရမယ်လို့ချင်တယ်ပေါ့နော်
ဟုတ်ကဲ့တက္ကသိုလ်ဝန်ထမ်းဆောင်မှုဝယ်ရဒီ30ရာခိုင်နှုန်းပဲတက်နိုင်
လဲခိုင်ကြရင်တော့တွေးနေတာပေါ့နော်ဒီစာမေးပွဲတွေကဒီနေဖို့ထုတ်တယ်ပေါ့ဒီလိုနေထုတ်တဲ့အခါမှာပဲဟိုလူ30လောက်ပဲအောင်လို့ပြီးရဲ့ဟိုမိကုန်းတွေပဲနေလို့များ20နှစ်ပိုင်း30လောက်ပဲအောင်ခုနှစ်ဆွေတန်းနေပါမှာတော်လေးပြန်ရှိလာရပေါ့နော
်ဟုတ်ကဲ့နောက်ကမိကုန်းစီတော့တူမကြီးနောက်တစ်ခုမိကုန်းထုတ်ပြရှိတာဒီစနစ်ကြီးကဟိုပြောကြသေးဆိုရင်တော့ဒါဒီစနစ်ကအောင်မြင်မှုမရှိနေသေးဘူးပေါ့နော်ဆိုတော့မအောင်မြင်တဲ့စနစ်ထဲမှာဒီမတရားမှုတွေရှိနေသလားဆိုတော့အမှပြောသလိုရခိုင်တို့အများစုကမအောင်မှုဖြစ်နေတော့ဒီကလေးတွေအနာဂတ်ကိုရောဘယ်လိုစဉ်းစားကြမလဲသူတို့ရဲ့စိတ်ဓာတ်ပိုင်းဆိုင်ရာကရောဘာဖြစ်သွားမလဲဘာလို့လဲဆိုတော့ဒီဟိုမြန်မာနိုင်ငံမှာအတမွေးပွားကြောင့်ပညာတက်ဖို့ပဲဖြစ်ဖြစ်အလုပ်ကိန်းတစ်ခုခုရှာဖို့ပဲဖြစ်ဖြစ်စေတသာမှုပွဲလေးတော့အောင်ထားမှဆိုတဲ့ဒီကန့်သတ်ချက်ကလည်းရှိနေပြန်တော့အဲ့ဒီဟာဒီကလေးတွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာကရောအနာဂတ်မှာဘာဖြစ်နိုင်မလဲ
โอเคဒီလက်ရှိစာမေးပွဲစနစ်ကိုကကျမတို့ပေါ့เนาะဟိုလွဲထွန်နေပေါ့ဒီစာမေးစနစ်ကိုမပြင်းနဲ့ဒီတိုင်းနဲ့ဆက်သွားနေတဲ့အတွက်ဒီတိုင်းနဲ့တိုင်းဒီညနာရဲ့ဒီလူငယ်တွေအများစုကဒီစနစ်ကြောက်ပေါ့เนาะပို့ပြီးညနာဆိုလို့ကျန်ကျမတို့စနစ်လို့ပြောလို့ရှိရင်စာမေးစနစ်တစ်ခုတည်းကိုကျမတို့ဒါစာမေးပွဲကိုဒီရမ်းလက်ကိုကြည့်ပြီးပြောတော့ဒါပေမဲ့ဒီပညာရေးကအရေးကြီးရှိတဲ့ပညာရေးကိုကျွန်တော်မျက်ပေါင်းများစွာမရခဲ့ဘူး။အဲ့တော့သင်ကြားရေးဆိုင်ရာနည်းလမ်းတွေပေါ့သင်ကြားရေးပုံစံတွေကလည်းကျွန်တော်တို့ခုနပြောတဲ့ဒီသူ့ပြည်အကြောင်းနဲ့တင်တဲ့အရာတွေမကြောင်းလည်းပဲဒီအလို့ချက်မှတ်ပြီးတော့ပဲလာတဲ့ဟိုဘလောက်မှမီးရဆိုတော့ပဲစစ်စည်းတယ်။မှမီးအောင်ပဲတင်ပြီးရပေါ့နော်။ဆောင်မဲဖြေနိုင်အောင်ပဲတင်ပြီးပြီးအဲ့ဆောင်မျိုးပဲမှလည်းဘလောက်မှမီးရဆိုတာဟိုပဲအင်းစမင်းများမှမီးရတော့မင်းများအမှန်ရတဲ့ပုံစံဖြစ်လာပါတော့
။အဲ့
ဒီပုံစံတွေကိုမကြောင်းလည်းပဲဇက်တိုက်လာတဲ့ခါကျတော့ဒီမျိုးရည်စူဂျိုကဒီအများကြီးအများစုမှာသွားပြီးတော့ကျွန်တော်တို့စိတ်ရောက်နေတာကိုကြည့်ရတာပေါ့နော
်အဲ့
တော့ကျွန်တော်ဆိုလို့ကနစ်လာရပေါ့နော်ရေးသွေးရှိတဲ့ပညာရေးကိုတို့ပြုပြင်ကြောင်းလဲဖို့အတွက်နှောက်နှင်းနေတဲ့အတွက်ကျွန်တော်တို့ဒီနှစ်ရှင်နှစ်တိုင်းပေါ့နစ်လာသွားတဲ့သူတွေကညာနောက်တစ်ခါကျတော့ဒီကြာရှုံးတဲ့အတွက်သူ့မှာဟိုပါပေါ့ပုံပြီးတော့ဖိအားနေလားအစိတ်ပိုင်းရောပိုင်းဆိုင်ရာတို့မှာဖိအားရေးရှိအောင်မှာဒီသားစုတွေရောပါဝင်ခြင်းကခုနဆရာပြောတဲ့ဟာဆိုပါဝင်ခြင်းကပေါ့မှာ၁၀တန်းလေးမှမအောင်လို့ရှိရင်သူတို့မှာဟိုတော်ကြီးတော်ကြီးအလုပ်ကြီးအောင်မရနိုင်ဘူးဆိုတဲ့ဟာမျိုးကဖြစ်လာပါတော့เนาะမိဘတွေကလည်းဒီ၁၀တန်းဆောင်မျိုးပဲရှိဖို့အတွက်ကျမတို့တကယ်တမ်းဆိုလို့ရှိရင်ပါအဲကျမအတီးညာမှာဆွေးနွေးစင်လာလေဒီအခုဒီဟိုမကြောင်းနေတာပေါ့เนาะ၁၀တန်းအောင်တင်လေးတာလားကျူရှင်တွေကတင်လေးတာလားဆိုတဲ့မျိုးပေါ့နော်။ကျောင်းသားအများစုဒီ70အောင်ဖို့အတွက်တော့လေသူအားနေတဲ့ဘာသာရပ်လောက်တယ်မဟုတ်ဘဲနဲ့ဘာသာရပ်အားလုံးကြီးပါကိုကျူရှင်တက်ပြီးတော့မှဒီ70ဆံမျိုးကိုဝင်ချကြတာကဒါကကျွန်တော်တို့အားလုံးကြည့်တာပဲလေ
။ဟုတ်တ
ယ်။အဲကျွန်တော်ကမိဘတွေနေလည်းငွေကြီးရေးရေးညှို့ညံမှုတွေပေါ့နော်။အဲ့တော့မိဘတွေစီကဖြစ်အားလေးကိုနေနေမှရှိတယ်ပေါ့နော်။သူသာဘလုံးနိုင်နဲ့တွင်တော့ခုနလူကြီးကြီးရလည်းဖြစ်အားရှိပေါ့နော်။နောက်တစ်ခါဒီ70ဆံမျိုးဒီခွေဒီဖယ်ရန်ဆာမီဝဲဆိုရဲအစည်းကြီးကိုသူချက်ကြော်နှားဖို့အတွက်လည်းသူကအခွင့်အရေးချက်ပြီးလဲပါတယ်ခဏငွေရလည်းရင်းနေရမယ်ချက်ပြီးတော့လည်းဒီရုံးခံအောင်လို့ဆိုရတာလေပေါ့
ဟုတ်ကဲ့ကျွန်တော်
အခုမှ6ဘာသာချေတဲ့ခါမှာတပါတာကြလည်းကြရပေါ့နော်တပါတာကြလည်းကြရတဲ့အတွက် နောက်မြန်မာသူဘာသာရဲ့အားလုံးကိုပြန်ပြရတယ်ပေါ့အဲ့လိုမျိုးအဲ့ဒါလည်းကျွန်မမြင်တာတခုလို့ပြောချင်တယ
်ဟုတ်ကဲ့ဒါ
ဆိုသူကြာရှုံးသွားတဲ့ဘာသာရဲ့အတွက်ပဲသူထပ်ကြိုးစားပြီးတော့သူအဲ့ဒီဒီအစည်းအသားလေးကိုပဲကျွမ်းသွားလိုက်ရတယ်ဆိုရင်တော့မှဒါကဒီဒါကသူကြာရှုံးသွားတဲ့အတွက်သူပြန်ပြင်ဆင်ဖို့ခွင့်ရရတယ်ပေါ့နော်အခုကျတော့နောက်တစ်နှစ်လုံးလည်းပြန်ကြိုးစားရတယ်ဘာသာရဲ့တွေအားလုံးတွေလည်းကြိုးစားအဲ့ဘာသာရဲ့တွေအားလုံးတွေလည်းအဲ့ခုနကတူညီတဲ့ရတယ်ပတ်စံတွေဖတ်ကုန်လဲဆိုတော့သူတို့မှဖိအားရအများကြီးရတယ်ပေါ့နော်
ဟုတ်ကဲ့တော့ဒီမှာအဲ့တော့ဒီလိုအနာဂတ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထပ်ပြီးဒီ
ခွေပြီးတဲ့ပညာရေးကိုမရတဲ့အတွက်ဒီမှာညစ်နာတာတွေကညစ်နာပြီးတဲ့ညစ်နာချက်တွေအားများလာတယ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ဆိုတော့အကြေဥစ္စာတော့ကျွန်တော်တို့ဆွနေပြပါအောင်ဒီမောင်မြင်တဲ့ကလေးတွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာဆိုတော့တော့ဒီမှာလည်းအတိုင်းအတာတစ်ခုတည်းတော့ပြောသွားပြီပေါ့နော်ဆိုတော့သူတို့တင်မကဘူးသူတို့မိဘတွေငွေကုန်ကြေးကျခံပြီးတနေကုန်ကျောင်းကျိုးကျောင်းပို့လို့ရတဲ့အခြေအနေအများကြီးရင်းနှီးမြှုပ်နှံခဲ့ရတယ်ဆိုတော့သူတို့ကလေးတွေမှာလည်းဒီဟာတွေမြင်ပြီးတော့သူတို့မှလည်းစိတ်ပိုင်းဆိုင်ရာထိခိုက်မှုကတော့ရှိမှာပဲဆိုတော့မအောင်ခဲ့လို့ရှိရင်သူရဲ့အနာဂတ်ကရော
ဒီကလေးစိတ်ကြကြတာတော့သိနာဖို့ကောင်းတဲ့ဖြစ်ရပါပဲဒါကလေးတွေရဲ့ပဝန်းကျင်ခါလည်းပဲဆာမီဘွဲအောင်မှဖြစ်မယ်ဆိုတဲ့ဟာနောက်မိဘတွေကလည်းပဲဒီဆာမီဘွဲအတွက်စိတ်ကိုအရင်အကြီးတစ်ခုလောက်ရတယ်လို့ပဲဥတည်ပြီးတော့လုပ်ကြတော့ဒါကိုမဖြစ်ပြအောင်အောင်ရမယ်မအောင်ရင်တော့တော်ပြီဆိုတဲ့စိတ်ကြမ်းမျိုးအစရဲကယူဆထားရတယ်ဆိုတော့ကလေးတွေရဲ့ဆာမီဘွဲ for the water လည်းပဲအစရဲကသဘောထားပြောင်းဖို့လိုပါတယ်အဲ့ဒီကလေးတွေသဘောထားမပြောင်းရင်ဆာမီဘွဲနဲ့ပတ်သက်လို့ခုနတော့သူမှပြောတဲ့မှာကျွန်တော်သဘောကျထူးတဘာသာပြတယ်ကျန်တဲ့ဘာသာတွေမှာခွန်ဆက်တော်ရနေပြီတဘာသာရဲ့ကြလို့ဆာမီဘွဲကြတယ်ဆွဲဟာကတော့ပထမဆုံးပြင်နေတဲ့ကြလို့ထင်တယ်အဲ့ဒါ compartment exam လုပ်နေတာပေါ့မအောင်တဲ့ဘာသာကိုပြန်ဖြေဆွဲတော်ပြီးတော့လုပ်နေတယ်အဲ့မဲ့လုံးဝကြသွားရင်လည်းပဲအခုလောလောဆယ်မှာတော့ကလေးတွေအနေနဲ့ဘာမှအားငယ်စရာမရှိတော့ဆာမီဘွဲအောင်လို့လည်းပဲဆရာဝန်ဖြစ်ပြီးတော့အလုပ်များရတဲ့အများကြီးရှိနေတာပဲတကယ်တော့လူဘွားရဲ့အဆုံးမှုပါဘူးဒါကဘာကြီးရဲ့အဆုံးမှုပါဘူးဒါတခြားသူငယ်ငယ်ကျိုးစားရင်ကြနိုင်တာပဲသူတွေကဒါလူတွေရဲ့သဘာဝကတော့သဘုံစီးဟုတ်လားဒါအောင်မြင်မှုကဟန်ဒါ success has 100 fathers failure is an orphan ဆိုတာကျဆုံးတဲ့ကလေးတွေကတော့ဒါမိဘနဲ့ဘယ်သူမှ view မဆိုင်ရှိဘူးဒီလိုသဘောထားကိုပတ်ဝန်းကျင်ကလည်းကြောင်တယ်လို့ပြောတယ်အဲ့ဒါမှကလေးကိုပြန်ပြီးစိတ်ကဆုံးဆုံးရင်ပြန်ဖြေပေါ့လေးရင်ပြန်ထပေါ့ဒီလိုစိတ်ကြမျိုးကိုအစရရလည်းမွေးပေးဖို့လိုတယ်လို့ထင်ပါတယ်ဒါဒီကိစ္စနဲ့ပတ်သက်လို့ပါလေ
ဟုတ်ကဲ့ဥစ္စာသားလည်းတည်ပြီးတော့ပါလေဥစ္စာသားလည်းကျောင်းဆရာဘွားနဲ့တက်တန်းတော်တော်များများဖြတ်ကန်းခဲ့တယ်ဆိုတော့ဟိုဒီကိစ္စတွေကိုပို့ပြီးတော့အတင်းကျပ်ကတည်တာပေါ့နော်အခုကျွန်တော်လေလိုင်းပေါ်ကိုဒေါက်တာတမောင်တန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျစာရေးဆရာလည်းဖြစ်တယ်လို့ပညာရေးကဏ္ဍတွေမှာအထူးပြုလေ့လာနေတဲ့ပုဂ္ဂိုလ်ဆိုရင်လည်းမမဟုတ်ပေါ့နော်ဆက်တမောင်တန်းအဲ့တော့ဒီကလေးတွေသောသောဥစ္စာနာပြောသွားတဲ့ဟာကိုကျွန်တော်ဆက်ပြီးနေနေတာကသူတို့ရဲ့ဒီဟိုဘဝဟာဒါဒီညမှာနေဆုံးသွားတာမဟုတ်ဘူးဆိုတော့ဒါဟိုသူတို့အနာဂတ်ဒီအတ္တမွေးဝမ်းကြောင်းမှုနဲ့ပတ်သက်လို့ရောသူတို့ရည်တည်ရေးကိစ္စတွေမှာဟိုတခြားဒီအတန်းတင်တာမဟုတ်ဘဲနဲ့နိုင်ငံတော်အစိုးရတက္ကနီပဲရှိရှိပေါ့နော်ပံ့ပိုးပေးတဲ့ပုံစံမျိုးလွတ်ရင်ရောဖြစ်နိုင်သလားဘယ်လိုပုံစံချင်းကရင်ကောင်းမလဲဘာလို့မအောင်တဲ့ရခိုင်တော့ပုံများနေတယ်ခုကအ
ညာကြီးနဲ့ပတ်သက်တဲ့အဒီစာရေးတစ်ခုတော့ဆက်ပြီးပြန်လည်ပြန်ဆက်ထုတ်လို့လည်းဖြစ်နေတယ်။ဒီခုအဖြစ်ဆိုရင်ပညာရေးမှာ education လို့ခေါ်တဲ့ပညာရေးရှိတယ်။နောက်ပြီးတော့ practical ကိုသင်တဲ့ skill training ရှိတယ်။အခုရှိတယ်ပေါ့နော်။အဲ့ဒီတစ်ခုကကျွန်တော်တို့ဒီမှာဆိုရောဖြစ်စဉ်းစားကြတာဖြစ်ရတယ်။အဲ့တော့ technical college ဆိုတဲ့ပညာရေးရဲ့ဟာကစဉ်းစားပုံကိုသူအဓိကဆောင်းပေးပြီးတော့ကျွန်တော်တို့ဒီဟောတယ်နော်။ပညာရေးကိုတည်ဆောက်ထားတာပေါ့။အဲ့ဒီလေ့ကျင့်သင်ကြားမှု skill set training လို့ဆိုတာက not ခုအကြမ်းတစ်ခုပြင်ပါတယ်နော်ဆိုတော့ဒီမှာအဲ့ဒီနှစ်ခုကိုကြောဖြည်းဖြည်းကျွန်တော်ကြည့်ကြမယ်အဲတခြားနိုင်ငံတွေမှာကျွန်တော်ကြည့်ရတဲ့အခါကျတော့အမှ technical college liberal arts တွေ started out ကြားရတယ်ဆိုတာကစဉ်းစားကြည့်ခုံနေကြည့်ရပါဘူးအဲ့ဒီမှာပညာရေးတစ်ခုလုံးကအဲ့ဒီအရင်ကကနေကြည့်နေဆိုရင်အချက်ဒီစဉ်းစားကြည့်တာရင်းနဲ့တက်တူပညာရေးနှစ်ခုပေါ့နော်အခြေခံဒီဇိုင်းရေးမှာလည်းကျွန်တော်တို့ကခုနစဉ်းစားတွေးခေါ်မှုကိုလည်းဆက်တင်ပြီးရယ် skill set တချို့ကိုလည်းတွေ့ချင်ပြီးဆက်တခုတချို့ကိုလည်းအဲ့ဒီချက်မှာဖြည့်ထားတယ်ဒီလိုအခြေဒီဇိုင်းတစ်ခုလုံးမှာကလက်ရှိချိန်ဒီစကားတလွန်လုံးမှာလွှမ်းနေတာက linguistic လို့ပြောတဲ့ဘာသာဗီဇာနဲ့ကျွန်တော်တို့တက်ချက်မှုလို့ပြောတဲ့ဒီသင်္ချာနဲ့သင်္ချာကဒီ question set ချန်နဲ့ဆောင်တဲ့ဒီလိုဆောင်ပြီးပြီးတော့လုပ်တယ်ပေါ့နော်ကျွန်တော်အဲ့ဒီနှစ်ခုတုန်းကဘယ်ဘက်ကိုပြပြီးတော့ကြိုင်လဲဆိုလို့ရှိရင်ကျွန်တော်တို့ကဒီခုနပြောတဲ့စဉ်းစားတွေးခေါ်မှုတွားတဲ့ line တစ်ခုတွားတယ် skill set တွေပြောတဲ့ဘက်ကိုပြပြီးတော့ပါဘူးနော်အဲ့တော့အဲ့ဒါဒီအကုန်လုံးကလည်းကျွန်တော်တို့ချက်ချော့ဖြစ်မှာကျက်သွားတယ်လေ skill set လို့ပြောတာဟိုမှာအရင် technical training school တွေလို့
ကျွန်တော်ဒီစက်မှုအထက်ပိုင်းကျောင်းတွေကပြတ်သွားရတဲ့အခုကပြန်ပြီးပြန်ဆောင်နေတယ်။အဲ့ဒါလည်းဆက်သွားတဲ့ GDI လို့ပါလို့ဆိုတာခုနကပြောတဲ့ကျွမ်းကျင်မှုတွေတက်ခွင့်ချက်တွေမျိုးထုတ်ဖို့တွေတွားရတယ်ပေါ့။အဲ့တော့ဒီမှာကတက်ခွင့်မှာတက်ခွင့်ချက်တွေမျိုးထုတ်တဲ့ line တွေလည်းရှိပါလေ။အခုအပြင် pharmacy လိုဟာမျိုးငွေစုဝဒေတာလိုဟာဒီအနေမှာတစ်ဖက်ဆန်တတ်တဲ့လူတွေတော့ရေစုဝဒေတာပညာရှင်တစ်ဖက်ဆန်တတ်တဲ့ပညာရှင်တွေမျိုးထုတ်မယ်။အဲ့ဒီကနေပညာရဲ့ကိုသွားတာရှိတယ်။ဆိုတော့ဒီလိုအတက္ကသိုလ်ကျောင်းတိုင်းတွေလည်းရှိတယ်။ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီစဉ်းစားပုံနဲ့ပညာရေးကိုဖွဲ့ကြည့်ရတာမဟုတ်ဘူးနော်။အဲ့တော့နံပါတ်၁ကအဲ့ဒီစဉ်းစားမှုတစ်ခုလုံးကျွန်တော်တို့နံပါတ်၁မိမိစဉ်းစားပုံကိုကျွန်တော်တို့ပြန်လည်ပြီးတော့သုံးသပ်ဖို့လုပ်တယ်နံပါတ်၁တစ်ချက်က။အဲ့ဒါကအခြေခံပေါ်လို့ကြားတယ်လို့ယူကြည့်တယ်။နံပါတ်၁ခုနကတည်ပြီးမှပြောသွားလို့ပဲဆက်မွေးစနစ်ကျွန်တော်ပြန်ကြည့်ရတယ်။ဒါတော့ပြန်ကြည့်လိုက်တယ်လို့ထင်တယ်။နောက်ကျွန်တော်တို့အစိုးရကလုပ်ထားခဲ့တဲ့ပညာရေးဥပဒေတစ်ခုလုံးကိုစုံလိုက်ကြည့်ရင်တောင်းလို့ရဒီမှာရှိပါတယ်အဲ့ဒါကို CSR Comprehensive Education Sector Reform လို့ခေါ်တယ် CSR လို့ပြောကြတယ် CSR မှာတခြားတာကိုရှိတယ်အဲ့ဒီကကျွန်တော်တို့မကြာခင်နှစ်တွေမှာလာမယ့်နှစ်တွေမှာခွဲနိုင်တယ်ရှင်လေတက္ကသိုလ်ဝင်ရောဆောင်ရွက်နဲ့ဆက်တာအောင်ဆောင်ရွက်ဆိုပြီးခွဲနိုင်တယ်ရှင်လေဒါပေမဲ့ဒါမှမလောက်သေးဘူးဒါဆိုတက္ကသိုလ်ဝင်ရောချက်ရတယ်လို့အနည်းဆုံးပဲရှင်လေဒါကနိုင်ငံလေးအကုန်လုံးကဇာတ်ရင်းလုံးကြည့်ရတက္ကသိုလ်ကိုတောင်းကြတာမဟုတ်ဘူးအဲ့တော့အဲ့လိုဒီခုလိုကျွန်တော်တို့ဘယ်လိုလုပ်မလဲပေါ့နော်အဲ့တော့ပြီးခဲ့တဲ့တစ်ချက်မှာ data college ဆိုပြီးလုပ်တယ်အဲ့ဒါကအမေရိကန်မှာရှိတဲ့ community college ကိုခေါ်တဲ့အကြောင်းလေးကိုပုံစံကိုယူပြီးလုပ်တယ်ဒါနဲ့ကျွန်တော်တို့ကဘယ်လိုပုံစံမျိုးနဲ့လုပ်မလဲဆိုစုံလိုက်စဉ်းစားဖို့လိုတယ် budget ကိုလည်းတတ်ရဖို့စုံဖို့လိုတယ်ဖြစ်တယ်ဟုတ်ကဲ့
အဲ့
တော့ဒီ technical software ဆင့်နဲ့မှာခုနပြောနေတဲ့ software ဆင့်ကြီးတစ်ခုလုံးကိုလည်းပြင်ဖို့လိုတယ်အဲ့ဒါခုနမတ်တူညီမှာပြောသွားတဲ့သဘာဝကြရှုံးရင်စုံလိုက်ပြီးကြရှုံးရတယ်ဆိုတဲ့ဆင့်နဲ့ပေါ့
ဟုတ်ကဲ့
ဒါလည်းတော့ဝမ်းကြရည်ပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်တို့ကသူကိုယ်ကိုဖြတ်လာတယ်ဆိုအကြောင်းကဒါအကြောင်းမဟုတ်တော့ဘူးဒါပညာရေးမဟုတ်ဘူးဒါကလေးကိုစက်တက်ပြည့်စဲနေတဲ့သမီးတစ်ခုဖြစ်နေတယ်အဲ့တော့အဲ့ဒီလိုမဖြစ်အောင်ကျွန်တော်တို့ဘယ်လိုပြန်လဲဖော်ပြမလဲဒါကျွန်တော်တို့စဉ်းစားမယ့်ကိစ္စလေးပေါ့နော
်ဟုတ်ကဲ့ဆရာဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်ကိုအခုကိုရမင်းအောင်ကိုလေလံမောဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုရမင်းအောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ပါ
ဟုတ်ကဲ့
ရှိပါရဲ့နော
်ဟုတ်ကဲ့ကြံမြောင်ရေကျွန်တော်ဒီအခုဆွေးနွေးနေတာကြံမြောင်လည်းကြားမှာပေါ့အတိုင်းအတာတစ်ခုအထိကျွန်တော်တို့တော်တော်လေးတော့ဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့ကျွန်တော်သိချင်တာကဒီကိုရမြောင်တို့မိသားစုဟာဆိုလို့ရှိရင်မြန်မာနိုင်ငံပညာရေးထဲမှာထည့်တဲ့ပုံဝင်ပါခင်လာခဲ့တဲ့ပါဝင်လာခဲ့တဲ့အဆင့်လာရှိတယ်အဖိုးကိုယ်တိုင်ကလည်းအရင်ကပညာရေးဝန်ကြီးဟောင်းတကယ်ကဘာကျော်ရေးတက္ကသိုလ်ကြီးကနေပြီးတော့ပါရဂူပွဲရခဲ့ပူတယ်ဟိုဒေါက်တာခမောင်ဝင်းလိုလူမျိုးဖြစ်တယ်ပေါ့နော်။နောက်ကိုရမင်းအောင်ကိုရင်ကလည်းဒီ Harvard တက္ကသိုလ်ကနေပြီးတော့ Master ပွဲရထားတယ်။ဆိုတော့ဒီပညာရေးနဲ့ပတ်သက်လို့လည်းအခုကိုရမင်းအောင်လုပ်နေတာဟိုကန်နေတဲ့အစီအစဉ်လေးတွေကျွန်တော်တို့ကြားသိရပါတယ်။ဆိုတော့အခုလက်ရှိမှာကိုရမင်းအောင်လုပ်နေတာလေးကိုကျွန်တော်တို့အတူဆုံးပြီးတော့ခက်ခဲနေလေးပြောပြပေးလို့ရမလား။ပညာရေးနဲ့ပတ်သက်လို့ပေါ့နော်။
ဟုတ်ကဲ့ဒီလိုအပြင်အရေးမှာကျွန်တော်နားသိမလို့ရတဲ့တော့အဆောက်အအုံကြီးအလစ်ချက်နေရတဲ့အဖြစ်လေးကိုကျွန်တော်ကကြောင်းနိုင်မလားဆိုတော့ကျွန်တော်ကအဲ့လိုထုတ်ကြပါတော့ကျွန်တော်တို့ဒီအားရဲ့စိတ်ကြော်တာကတော့ကျွန်တော်စာပင်ကတော့ပြည့်စုံအောင်လုပ်ဆိုရအောင်ပေါ့နော်စာပင်ကတော့ပြည့်စုံအောင်လုပ်ဆိုရင်တော့ဒီလိုမျိုးပေါ့ကျွန်တော်ရဲ့မျိုးဝါးစီရေးစင်တာဘယ်လိုမျိုးပေါ့နော်အဲ့ဒီပုံမှာဖြစ်ချင်ပြီးတော့ကျွန်တော်ထုတ်ထားတဲ့ကျောင်းစာလေးကြီးရဲ့အဓိကကစာချက်ချက်လို့ခေါ်တဲ့ကျွန်တော် first step လေးကိုကျွန်တော်ထုတ်ထားတယ်ဒီတော့အဲ့ဒီပုံမှာဖြည့်ဆန်းထားရကျွန်တော် outline တွေကြည့်ပါတော့ဒီမှာသုံးသပ်ဒီ discipline နဲ့ကျွန်တော်တို့ဟိုကြည့်လို့ရတဲ့အားလေးကိုကျွန်တော်လုပ်ထားတယ်ပြီးတော့ဟိုကျွန်တော်တို့ application တွေပေါ့နော်ဒါတော့ဟိုစာဟိုစာတက်တဲ့ဒီကပ္ပကိုပြန်ပြီးတော့ self learning နဲ့တော့ပြီးတော့ကပ္ပကိုပြန်ပြီးတော့ system လို့ရတဲ့အားလေးပေါ့နော်ပြီးတော့ဟို learning နဲ့ကျွန်တော် game application လို့ခေါ်ရပါတော့စာသင်ရတာစာဖြည့်ရတာကိုပြန်ပြီးတော့ဖောင်းကျွန်တော်လုပ်ထားပြီးရတဲ့အားလေးပေါ့နော်
ဟုတ်ကဲ့
အဲ့ဒါအားကြောင့်ကျွန်တော်တို့ဟုတ်ကဲ့ကျွန်တော်တို့ကဟိုကျွန်တော်ကြည့်လိုက်တော့အဲကျောင်းသားတစ်ယောက်ကဆယ်လုံးကျောင်းသားတစ်ယောက်ကကျွန်တော်ကဟိုနိုင်ပေါင်း3000ကျော်ပေါ့နော်ဒီတစ်နှစ်ကနိုင်ပေါင်း3000ကျော်လောက်ကျွန်တော်တို့ကိုစာချက်ရတယ်စာချက်ပြီးတော့ဟိုတခြားအလုပ်တွေတူတာဟိုဆယ်လမ်းတော့ဆယ်လမ်းဆိုရင်ဒါမှမဟုတ်မြန်မာတော့အဲ့တော့အဲ့ဒီအချိန်မှာကျွန်တော်ကဟိုတောက်ကပ်မှုရအောင်လုပ်ကြည့်လို့ကျွန်တော်အားအောင်ပေါ့နော် အဲ့တော့ဟိုအောင်မြင်တဲ့ကျောင်းသားတွေလည်းကျွန်တော်ကြံကြည့်လို့ဆိုရင်ဟိုခုနကပြောပြောနေတယ်ဆိုတော့နည်းနည်းတော့ဆိုဖို့နော်ကျော်လေးကြီးကိုအခုကြီးရကြည့်ရတယ်ကျော်လေးကြီးကိုစိတ်မချမ်းသာပြန်ကောင်းလို့ကွာနော်ကျွန်တော်တို့ကအဲ့လိုကြီးကိုကျွန်တော်ကအမြင့်ကိုပြန်ချုပ်လိုက်တော့ကျွန်တော်တို့ကအစမ်းတာတူတူချင်းတွေလည်းနားလည်ကောင်းနားလည်တယ်ဒါမှမဟုတ်အစ်ကဆက်ဖက်ချင်းမှန်းလို့ကျွန်တော်ကအလေးအလေးပေးနေတာပေါ့အဲ့လိုဒီစနစ်ကိုလည်းကျွန်တော်ကဟိုအစိုးရလည်းမဟုတ်တော့ဒီစနစ်ကိုကျွန်တော်ကဒီချိန်မှာပြင်လို့မရတဲ့ချိန်မှာကျွန်တော်ကလေးကြည့်နေတယ်ပေါ့နော်ဒါ
တော့
ကျွန်တော်တို့ကကျွန်တော်ရဲ့ theory ရတော့ပါလို့ဆိုတော့ဟိုအဲဒီလိုပုံနဲ့နောက်ပြီးတော့အရောင်းဆောင်နဲ့နောက်ပြီးတော့ CD နဲ့ပြီးတော့နားတူတော့လေဒါလည်းဒီစိတ်ပါဝင်စားတဲ့စာဆိုရင်ကျွန်တော်ကကျေရပါဘာသာပြန်ပြရတယ်ပေါ့နော်ကျွန်တော်ကနိုင်ဆုံးအောင်ကျော်ကျွန်တော်သုံးရဲ့အစားပေါ့နော်နိုင်ရောသုံးရရောနိုင်ကြောင်း500နဲ့ဒီလောက်ကိုကျွန်တော်ဆက်ဖတ်နိုင်ပြီဆိုတော့ကျွန်တော်ကကျောင်းသားကြီးကိုပို့ပြီးတော့ဆက်ပြီးတော့ဒါကျွန်တော်စဉ်းစားကြည့်တယ်ပေါ့နော
်ဟုတ်ကဲ့ဟိုရမရောရောကဆက်ပြီးပါဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့ပါ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဝင်ဆွေးနွေးပြ
ီးတော့အောင်ရနေပြီးတော့50ဒီပိုင်းအောင်မလားပေါ့နော်ကျွန်တော်အလုပ်လုပ်နေကျွန်တော်တို့ခဲ့တာ
ပါဟုတ်ကဲ့ခင်ဗျာအခုကျွန်တော်ဒီလိုင်းမောက်ခတ်တူတူလေးကျွန်တော်ကိုမြတ်မင်းသူကိုဖိတ်ခေါ်ခြင်းပါတယ်ကိုမြတ်မင်းသူကြားပါလား
ဟုတ်ကဲ့ကျွန်တော်လက်ပါလိမ့်ခင်ဗျ
ာဟုတ်ကဲ့ကိုမြတ်မင်းသူဟာဆိုလို့ရှိရင်ကျွန်တော်တို့လက်ရှိ R&D တောင်းသားတမကရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်ဆိုတော့အခုစောစောကကိုရမင်းအောင်ပြောသွားသလိုဟိုဟာနည်းပညာရဲ့အထောက်အကူနဲ့ကျွန်တော်တို့ဟိုဟောပေါ့တင်းယူနေတဲ့နေကိုကျွန်တော်အသုံးချမယ်ဆိုရင်ရောအနာဂတ်မှာပိုအဆင်ပြေနိုင်မလားအခုဒီဟိုတလက်ချောင်းတက်နေတဲ့ចောင်းသားတူရဲ့အမြင်ဘယ်လိုရှိလဲ
အဲကျွန်တော်အမြင်ကဒီလူပညာနဲ့အထောက်အကူရှိမယ်ဆိုရင်တော့အရင်ကတည်းကတော့ကျွန်တော်ဒီအမြင်ပညာနဲ့ဆက်တွေ့ရှိတယ်ကျွန်တော်ရင်းရသေးပြီးတော့ဒီလိုမျိုးရင်းကအဲဒီနေရာနေတဲ့ပိုဆင်ပြေလို့ထင်တယ်ဆိုတော့ကျွန်တော်ဒီနေလေးတွေနေလို့ဒီအဲ့အမေရဲ့နေရာကိုမြင်းမြင်းရဲ့နေရာကိုကြောင်းမဲ့ဆိုတော့မြင်းပြင်ကသူတို့ကထပ်ခင်းရှိနိုင်တယ်လို့ပြောနေတယ်ခင်ဗျ။ဟုတ
်ပြ
ီ။ဒါကနောက်တစ်ခါကျတော့ဒီဒီဒီပြင်ကတော့ဒီနေ့ဒီနေ့ကမှစတဲ့ခါကျတော့ထက်တယ်နဲ့ဒီသင်္ခါကိစ္စကြီးကိုသင်ကြမယ်ဆိုတော့ကျောင်းသားတွေစာပြန်ရနိုင်လို့ပြောနေတယ်။ဒီထပ်ဆောင်မှာရှိပုံနေတာအဲ့ဒါကနည်းနည်းလေးဖြစ်တဲ့ကျွန်တော်ကလည်းဒီကြီးရမှာထပ်ခင်းရမျိုးရှိတယ်အဲ့တော့ဒီဟာမျိုးကအမှန်တကယ်လက်ပြကျနိုင်တဲ့ကြောင်းသားတွေလည်းဒီသင်ရည်နဲ့မှပြည်ပြီးရေလုံးလေးညီပါမယ်တော့ဒီရှင်းကြောင်းရှိတဲ့တော်မျိုးပါလဲဆိုရင်ရှင်းရှင်းပြတာရှင်းဦးဒီတစ်ခါမျိုးလည်းရှင်းပြမယ်ဆိုရင်လည်းဒီဘက်ကဘာသာလိုချက်တွေဆင်ရခဲ့တဲ့ဒီရေလုံးလေးမှမျိုးအောင်ပြည်လုံးနိုင်မယ်ဆိုတော့စာပြရနိုင်လို့ကျွန်တော်မြင်နေတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဒီစုပ်ပြီးနေပြကြတာအချိန်ကတော့လောက်ပဲရတဲ့အတွက်နောက်တစ်ပတ်မှကျွန်တော်ထပ်ပြီးရှင်းပြကြပြတာပါခင်ဗျာ